ငှက်ဖျားရောဂါကုသတဲ့ chloroquine နဲ့ hydroxychloroquine ဆေးတွေဟာ covid-19 ရောဂါကုသရေးဓာတ်မဟုတ်ကာကွယ်ရေးအတွက်အသုံးပြုလို့ရမရကဘာလုံးဆိုင်ရာလေ့လာမှုကြီးမှာ Britain ဆေးရုံတွေကကျန်းမာရေးလုပ်သားတွေပထမဆုံးပါဝင်တော့မှာဖြစ်ပါတယ်။ Oxford တက္ကသိုလ်ဦးဆောင်တဲ့ဒီလေ့လာမှုကိုကျန်းသပင်းတွေကစတင်လိုက်တာဖြစ်ပြီးဥရောပ၊အာဖရိက၊အာရှနဲ့တောင်အမေရိကကဒီယောဂါကုသရေးမှာပါဝင်နေတဲ့ကျန်းမာရေးလုပ်သား၄သန်းကျော်နဲ့စမ်းသပ်စစ်ဆေးမှာဖြစ်ပါတယ်။ COVID-19 အကူးစက်မခံရတဲ့ကျန်းမာရေးလုပ်သားတိုင်း Cough Cough လို့ခေါ်တဲ့ဒီလေ့လာမှုမှာပါဝင်နိုင်ပါတယ်။ Britain နိုင်ငံကလုပ်သားတွေကို Hydroxychloroquine ဓာတ်မဟုတ်လူကျန်းမာရေးမထိခိုက်စေတဲ့ဆေးသုံးလပေးပြီးအာရှတိုက်သားတွေကိုတော့ Chloroquine ဓာတ်မဟုတ်လူကျန်းမာရေးကိုမထိခိုက်စေတဲ့ဆေးနဲ့စမ်းသပ်လေ့လာမှာဖြစ်ပါတယ်။ဒီငှက်ဖျားဆေးကအသုံးတည့်တယ်လို့ April 1သတင်းစာရှင်းလင်းပွဲမှာသမ္မတ Trump ပြောခဲ့ရတာကနေဒီဆေးပေါ်မှာစိတ်ဝင်စားလာကြတာဖြစ်ပါတယ်။ဒါပေမဲ့လည်း American အစားအသောက်နဲ့ဆေးဝါးဆိုင်ရာစီမံခန့်ခွဲရေးဌာန FDA ကဒီဆေးကို COVID-19 လူနာတွေကုသရမှာအကန့်အသတ်နဲ့ပဲခွင့်ပြုထားပြီးဒီဆေးကနှလုံးကုန်မမှန်တဲ့ပြဿနာဖြစ်လာနိုင်တဲ့အန္တရာယ်ကြောင့်ဆေးရုံဆေးကမ်းမှာမဟုတ်ရင်သုံးခွင့်မပေးပါဘူး။ဒီ cup cup စမ်းသပ်မှုကိုထိုင်းနိုင်ငံဘန်ကောက်မဟီရောတက္ကသိုလ် Oxford အပူပိုင်းဆေးသုတေသနဌာနကလည်းပါဝင်ဆောင်ရွက်နေတာပါ။